အိန္ဒိယမြန်မာနယ်စပ်မိုးရင်းမြို့နယ်ကအိန္ဒိယနိုင်ငံသားနှစ်ဦးတမူးမျိုးမှာဇွန်လ9ရက်နေ့နေ့လယ်ပိုင်းကတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ဒေသခံတွေကတော့ပြူစောတိအဖွဲ့ကတပ်ဖြတ်တယ်လို့ပြောဆိုတာတွေရှိနေပြီးအိန္ဒိယအာဏာပိုင်တွေဘက်ကရုပ်အလောင်းပြန်လည်လွှဲပြောင်းပေးဖို့ကြိုးစားနေပါတယ်။ဒီချိန်ထဲမှာဒေါသထွက်နေတဲ့မိုးရင်းမြို့ကန်တွေကလည်းမိုးရင်းမြို့ရဲစခန်းမှာစီးုံရောက်ရှိနေကြပြီးနှစ်နိုင်ငံပြည်သူတွေကြားခိုက်ရန်ဖြစ်ပွားမှာစိုးရိမ်ရတဲ့အခြေအနေတွေရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုနားလောင်မှပြောပြထားပါတယ်။
အိန္ဒိယနိုင်ငံမိုးရင်းမြို့မှာနေထိုင်သူတို့ဟာမြန်မာနိုင်ငံသမိုးမြို့မှာအင်္ဂါနေ့နေ့ခင်း၂နာရီလောက်ကတပ်ဖြတ်ခံရတာလို့ဒေသခံတွေကပြောပါတယ်။ဒီတပ်ဖြတ်ခံရတာနဲ့ပတ်သက်လို့မိုးရင်းမြို့မှာနေထိုင်နေတဲ့ကူကီအမျိုးသမီးတူက VOA ကိုအခုလိုပြောပါတယ်
။ဟောဘွားရက်ွက်ဟောအာဖကအကြောင်းအနည်းအဲ့မှာတက်သွားလား။အိန္ဒိယနိုင်ငံသားဟုတ်တယ်။တယောက်ကဒီမိုးလေးမြို့ကပေါ့နော်။အာဝတ်နံပါတ်2မှာနေတယ်။နောက်တစ်ယောက်ကဝတ်နံပါတ်4လား။အချင်းကတော့ဒီလေကျမတို့မြန်မာချင်းဆိုလို့ရှိရင်တစ်နာရီ၃နာရီဝန်းကျင်လောက်ဖြစ်လိမ့်မယ်။ဒါပါချလို့တက်တယ်ဆိုတော့လေကျမတို့မသိရသေးဘူးပေါ့နော
်။ဒေတာရင်တင်းမီဒီယာတွေကတော့အသက်ခံရသူတွေဟာတမီးလူမျိုးပီမိုဟန်28နှစ်နဲ့အမ်အီယာနာ35နှစ်တို့ဖြစ်ပြီးသူတို့ကိုပြူစောတိအဖွဲ့ကတပ်ဖြတ်တာလို့ဖော်ပြထားပါတယ်။တပ်ဖြတ်ခံရမှုအတွက်ဒေါသဖြစ်နေတဲ့မိုးရင်မြို့ခံတွေဟာရဲစခန်းမှာစုရုံရောက်ရှိလာခဲ့ကြတယ်လို့လည်းအခုလိုဆက်ပြောပါတယ
်။မိုးလေးဖက်ကအိန္ဒိယနိုင်ငံသားတွေများစုအိုက်မှာသူတို့ရဲ့ဒီမိုးလေးကအဲ့ဒီရေစခန်းမှာသွားပြီးမှအခုအများကြီးပဲရှိနေကြတာ။ဘာကြောင့်တက်ခိုင်းရလဲ။ဘာကြောင့်လဲဆိုရင်ဟာသူတို့မကြားရမဖြစ်ကြဘူး။ဆက်မလာဘူးလို့လည်းကျွန်မထင်တယ်။ဟိုရေစခန်းဆက်ကတော့ဘာမှတော့မပြောသေးဘူးသူစိတ်ကြီးလေ။ဟိုတက်ခိုင်းရတဲ့လူတွေကဒီဖက်နိုင်ငံသားတွေဟုတ်တယ်တိုင်းနဲ့အနည်းငယ်များတော့သူတို့ကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေအပေါ်တော့တတ်မှာပဲ။ဟိုဖောက်ဝင်ရေးအရာဒီမိုးလေးဖက်မှာဈေးလာရောက်တဲ့လူတွေပေါ်ပြမထားလိမ့်မယ်လို့တော့ကျွန်မမြင်တာပေါ့နော်။ဟုတ်ကျမလည်းဟုတ်မယ်မဟုတ်ပါဘူးနဲ့လို့လည်းအဆုပေါင်းတယ်သူတို့ရစိတ်ကူစီရတော့ကောင်းတဲ့ဒီကိစ္စလေ
မိုးရေဖက်မှာခလုံးနေသူတမူးမြို့သားတယောက်ကတော့အသက်ခံရသူတွေအလောင်းဟာညနေ9နာရီလောက်အထိတမူးဆင်းမှာရှိနေကြောင်းနဲ့တင်းမာမှုတွေရှိနေကြောင်းပြောပြပါရယ
်ကျားတာတော့အလောင်းကတော့လောဆယ်ကတမူးကြီးဒီဆင်းမှာရောက်နေတယ်အဲ့ဒီကရေစခန်းကနေပမာရေစခန်းအကြောင်းကြားပြီးအလောင်းတွေကိုလုပ်နေတယ်သူတို့လောဆယ်ကသွားကြည့်တယ်သွားကြည့်ခင်မှာအလောင်းကမြောက်လာတယ်ကျွန်တော်တို့လည်းဒီကျွန်တော်အလောင်းကလည်းညီမငါးနားဖြစ်နေအောင်ဆက်တော့ကျွန်တော်ဖတ်ဆက်တယ်အမှန်တော့တော့ဟိုအိန္ဒိယရေးပြောတယ်အခုအပြင်ဆက်သွားနေတယ်တော့လေသူတို့ကအလောင်းလာတယ်သူကဒီရဲ့စိတ်ဆန္ဒတော့ရှိတယ်လေအမျိုးသူတို့တော့ပမာဏမုန်းလာတော့ဘာလို့ဖြစ်လာနိုင်လဲအင်္ဂါရှိတာဟုတ်ဒါကတော့ကျွန်တော်တို့ကဒီတော့နေရနေအောင်ပြန်နေတယ
်အိန္ဒိယနိုင်ငံမိုးရီနဲ့မြန်မာနိုင်ငံတမူးမြို့ဟာနေဆက်ချင်းကက်ရက်တရှိနေတာဖြစ်ပြီးတော့တစ်ဖက်မြို့ခံတွေကတစ်မြို့နဲ့တစ်မြို့ကူလူသွားလာပြီးစီးပွားရေးလုပ်ကိုင်နေကြတာလည်းဖြစ်ပါတယ်2020ခုနှစ်ကိုဗစ်ကရောဂါစတင်ဖြစ်ပွားခဲ့တဲ့နောက်နေဆက်ဂိတ်တွေကိုပိတ်ပင်ထားခဲ့ရကပြီးခဲ့တဲ့လကုန်ပိုင်းကတော့အိန္ဒိယမြန်မာကူးတက်တဲ့ဂိတ်နှစ်ဂိတ်နဲ့အမှတ်၁ဂိတ်ကိုပြန်ဖွင့်ခဲ့တာဖြစ်ပါတယ်